ဖိနှိပ်မှုတွေရှိနေတဲ့ကြားကပဲရန်ကုန်မြို့နယ်တချို့မှာမြို့ကန်တွေကညဘက်ဆန္ဒပြပွဲတွေဆက်လက်ဆင်နွှဲနေတာပါတာဂီတာလိုင်းမင်္ဂလာတောင်ညွန့်တာမွေမြို့နယ်တွေမှာည၈နာရီဝန်းကျင်တံမုံတီဆန့်ကျင်ဆန္ဒပြမှုတွေနဲ့အတူလမ်းပေါ်အတွက်ဆန္ဒပြကြတာပါကမာရွတ်မြို့နယ်လှဲတန်းလမ်းမှာတော့လူအုပ်စုကြီးဟာဖျောင်းနိုင်ကိုစီထွန်းညိကင်ဆောင်ရင်းလမ်းမကိုပိတ်ထန်ပြီးဆန္ဒပြခဲ့ကြပါတယ်မင်္ဂလာတောင်ညွန့်မြို့နယ်မှာမတ်လ12ရက်တောက်ကြညာပိုင်းစစ်သားနဲ့ရဲတွေကဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုကွဲဖမ်းဆီးနေတာကိုကြုံရကြောင်းမင်္ဂလာတောင်ညွန့်မြို့ကအမျိုးသမီးတူကVOA ကိုပြောပါတယ်
မင်္ဂလာတောင်ညွတ်မှာခုနိုင်ဝလောက်ရှိပြီးရဲတွေဝင်ပြီးတော့တင်တ်တေကိုအသေးပြစ်ပြီးတော့ရက်ွက်တဲ့ဆန္ဒပြတဲ့လူတွေလိုက်ပြီးတော့နှိမ့်နေတာလူတယောက်ထိသွားတယ်လို့တော့ပြောတယ်ခုသူတိတင်တ်တေဆက်တိုက်ပြစ်နေတယ
်တောက်ကြနေညာပိုင်းတာဂီရမြို့နယ်သူမရလန်တဲ့ကအိမ်တိန်ကိုရဲတွေဝင်ရောက်ပြီးတိန်တဲကပဲလူငယ်၃ဦးကိုလမ်းမပေါ်ခေါ်ထုတ်ပြီးဝိုင်းဝန်းရိုက်နှက်နေတဲ့ Facebook ပေါ်က liveဗီဒီယိုကိုမြင်ရပါတယ
်တုံးတော့ကျဆဲရီယာဘာလို့လဲဘာလို့နေဆိုင်ရလဲတူရီထွက်ကုန်ပြီဟိုမှာဘာလို့လိုက်ချိုင်းနေရလဲခေါ့ခေါ့တုံးတယ်
တာဂီရာမှာအ ਨੇ စုံလူငယ်၄ဦးကိုဖမ်းဆီးသွားပြီးနောက်ည၁၂နာရီကျော်တနားဤအချိန်မှာတာဂီရာအမှတ်၈ရဲစခန်းကိုမြို့ကန်ပြည်သူတွေတွားဝိုင်းခဲ့ကြပြီးရဲစခန်းကပြစ်ခတ်တံတွေပေါ်လာပြီးနောက်ညနေပိုင်းမှာလူစုခွဲလိုက်ကြတဲ့ဗီဒီယိုကိုလည်းမြင်တွေ့ရပါတယ်။
တာဂီရာမှာလောလောဆယ်ရဲစခန်းဝိုင်းနေပါတယ်ကျွန်တော်တို့လူ၄ယောက်ခေါ်သွားလို့ပါ။ကျွန်တော်တို့ကျွန်တော်တို့အတန်မောမဟုတ်တော့ပါလုံးဝတဲကိုပြစ်နေတာပါ။အပေါ်ထောင်မိတာလည်းပြင်နိုင်ပါတယ်ဒါပေမဲ့ဘယ်သူမှတော့မထီသေးပါခုနကထီတဲ့ကြောက်ကတော့ကျွန်တော် confirm မလုပ်ရသေးပါဘူးပြောက်ထီရတယ်ပြောတာကတော့ရဲစခန်းအခုဝိုင်းပြီးတော့တမဝလို့တဲ့အချိန်မှာပဲရဲစခန်းအတန်ဘုံးတွေကနေတွေပြစ်နေပါတယ်အဲ့ဒါအခုလုံးခဏချိန်ပြီးတော့အချိန်ကြီးကြီးတက်ဖို့လုပ်နေပါတယ်တာဂီရာရဲစခန်းဝိုင်းနေရပါတာဂီရာလူတွေအကုန်ထွက်လာပါတယ်ဘုဒ္ဓတို့ကျွန်တော်လူဝင်အားစုပြီးတော့တနက်ကိုရှောင်ဖို့လုပ်နေပါတယ်အဓိကကျွန်တော်ရဲစခန်းဝင်သိမ်းဖို့ပါအဲ့ဒါအတန်မိုးနဲ့တနက်ပြတဲ့လူနည်းနည်းရှိန်သွားတာပေါ့ဒီမှာလူကြီးတော့အကုန်လုံးအပြည့်ပါပဲတလန်းလုံးအပြည့်ထွက်လာပါတယ
်စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေဟာညအချိန်ရောက်လာပြီဆိုတာနဲ့ရက်ွက်တွေတဲဝင်ပြီးနေကင်းမဲ့ဆန္ဒပြသူတွေ NLD ပါတီဝင်တွေနဲ့ CDM လှုပ်ရှားမှုတွေပါဝင်သူတွေကိုနေအိမ်တွေတဲဝင်ဆွဲပြီးလိုက်လံဖမ်းဆီးနေတယ်လို့မြို့ကန်တွေကပြောပါတယ်အထူးသဖြင့် NLD ပါတီဝင်တွေနဲ့လွတ်တော်ကိုယ်စားလှယ်တွေကိုဒီရက်ပိုင်းမှာပိုက်စိတ်တိုက်လိုက်လံရှာဖွေဖမ်းဆီးနေတယ်လို့အမည်မဖော်လိုတဲ့ရန်ကုန်တိုင်းဒေသကြီးရဲ့ NLD လွှတ်တော်ကိုယ်စားလှယ်တဦးကပြောပါတယ
်။ဒီအုတ်တိုင်းမှာမှွေပြီးလိုက်လိုက်။တိုင်းမျိုးနဲ့မှာဟိုခုနေ့ကလှုပ်စရီဖမ်းနေတယ်။လိုက်မှာအုတ်တိုင်းလွှဲနေတာ။ကိုကျော်တော်နဲ့ရှာနေတယ်။တရားမှမမိတော့ဘူး။အုတ်ခံပါတိအရှိမှာ။လက်ကိုယ်စားရှောင်းနေတယ်။ဒီနေ့မှစပြီးတော့လိုက်မှာစပြီးတော့ဆွဲတယ်တည်းရတယ်။ခရိုင်းကြီးကတပိတ်ကောင်းဆောင်တွေကိုဆွဲတာ။ဟိုကလွှတ်တော်ကိုယ်စားလှယ်ကြီးကိုဒီနေ့လိုက်မှာစဖမ်းနေတယ်။
ဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းခဲ့ခြင်းကစပြီးစစ်တပ်နဲ့ရဲရဲပစ်ခတ်မှုကြောင့်လမ်းပေါ်ကညဉ့်ညမ်းစွာဆန္ဒပြသူတွေအပါအဝင်လူညုံရေးတပ်ဖွဲ့ရဲ့ဖမ်းဆီးထိန်းသိမ်းမှုအတွင်ဒီကနေ့အချိန်ထိတည်ဆုံသူ80ထက်မနည်းရှိသွားပြီဖြစ်ပါတယ်အဖမ်းဆီးခံရသူပေါင်း2100ဝန်းကျင်ရှိရာကတချို့ကိုပြန်လွှတ်ပေးခဲ့တယ်လို့နိုင်ငံရေးကျင်းသားများကကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့မှတ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ